ထိုင်းမြန်မာနယ်စပ်တက်ခရိုင်နယ်ကမဲဆောက်နဲ့တခြားမြို့နယ်တွေမှာတော့ထိုင်းကျန်းမာရေးဝန်ကြီးဌာနကဝန်ထမ်းတွေကြီးလက်ဈေးပေးကန်တွေကဝန်ထမ်းတွေကမြန်မာရှေ့ပြောင်းစာတင်ကြောင်းတွေကကလေးတွေကိုပိုလီယိုကာကွယ်ဆေးတွေလိုက်လံတိုက်ပေးနေတဲ့အကြောင်းကလေးနဲ့အမျိုးသမီးကုညီဆောက်ရှောက်ရေးဖောင်ဒေးရှင်းရဲ့ဗုဒ္ဓဘာသာတစ်ဦးဖြစ်တဲ့မစ်ဖုံထောင်းကအခုလိုပြောပါတယ်
ပိုလီယိုဈေးကာကွယ်ဆေးလေးမတောက်ကရက်ကွက်လေအဲအဲ့ဒါကလေးကိုတို့ဆောကြောင်ကကလေးအသက်ဆက်ငန်းကြီးအောက်ပေါ့နော်အဲထိုင်းအစိုးရကအဲ့ဒီအာစီရင်နေမှာပေါ့နော်
ဟုတ်
သမထားတာပေါ့နော
်ဟုတ်ကဲ့
အားလုံးပေါ့မဆောက်ကစီလာထိုင်းကြောင်ရောအဲ့ထိုင်းကလေးရောဗမာကလေးရောပေါ့နော
်ဟုတ်ကဲ့
ထိုင်းကလေးဆိုရင်အသက်ကလေးကနေပေတောက်မှာပေါ့နော
်ဟုတ်ကဲ့
ဗမာကလေးဆိုရင်အသက်ဆက်ငန်းကြီးအောက်ပေါ့အားလုံးအဲ့လိုသမထားတာပေါ့နော်ကြောင်ရောကြောင်ထဲမှာတာတီကြောင်ထဲမှာရောအာဟိုအဖွဲ့စီကြောင်ရောပေါ့နော်အားလုံးပေါ့မဆောက်မှာ
ဟုတ်ကဲ့
သူတို့အေးလေးခိုက်ခိုင်းတော့ပေါ့နော်သူတို့ဒီမှာတို့အဖွဲ့စီမှာတော့ဘယ်လိုလဲဆိုတော့သူတို့လမ်းသူတို့ပကန်လူဆရာဆရာဘုမလေးမလောက်ဘူးလေ
ဟုတ်ကဲ့
ဒီဆိုတော့သူတို့ရက်ကွက်နဲ့ကြောင်နဲ့တို့တော်ရတာဟုတ်လား
ဟုတ်ကဲ့
အာမလာတော့တခြားကုတ်ကလေးရာသူတို့နေရာမှာတော်ရတယ
်ဒါဟာကလေးတွေမတန်ဆွမ်းမှုတွေမဖြစ်အောင်ကြိုတင်ကာကွယ်တဲ့အစီအစဉ်လို့လဲဆိုပါတယ်
အဲ့ဒီစရာကနေလေအခုဖြစ်မှာလမတာမဆွန်းလို့ဖြစ်တယ်လေ
ဟုတ်ကဲ့
ဒါအဲအဲ့လိုပိုလီယိုဆေးတို့ဘာလို့မတိုက်ခါရရှင်ပါကလေးနောက်ဖြစ်ဆိုရမတာမဆွန်းလို့ဖြစ်များတဲ့အယိုးတို့ဘာတို့လေမခံဘောမကောင်းကျမကြီးမကောင်းဘောအဲ့လို
ထိုင်းမြန်မာနယ်စပ်မှာထိုင်းဆိုရကအတိမတ်ပြုထားတဲ့ရွှေပြောင်းစာတင်ကျောင်းပေါင်း60ကျော်ရှိပြီးကျောင်းသားကျောင်းသူပေါင်း13000ကျော်ရှိပါတယ်ဒီထက်ကအများစုကတော့အသက်15နှစ်အောက်ကလေးတွေဖြစ်ပြီးထိုင်းဆိုရကျန်းမာရေးဝန်ကြီးဌာနကကျောင်းတွေကိုတစ်နှစ်3ချိန်ခန့်ဂရင်းကျန်းမာရေးကြီးရှုပေးတာတခြားကူးစက်ယောဂါကာကွယ်ဆေးတွေထိုးပေးတာမျိုးတွေအပါအဝင်ကျောင်းသားကျောင်းသူတွေကိုကျန်းမာရေးရလာရောက်စစ်ဆေးပေးတာမျိုးတွေကိုလုပ်ပေးခဲ့ပါတယ်အခုအခါမှာတော့မြန်မာနိုင်ငံသားရှစ်ပြောင်းကလေးအရေအတွက်အတော်များများကိုပိုလီယိုကာကွယ်ဆေးတိုက်ကျွေးခဲ့တာဖြစ်ပါတယ်ရှင်